ဟန်တို့ငါဖယားဒီလကောင်ပင်ယဟန်တို့ဒီလကောင်သူတော်သူမြတ်တွေသိအပ်တဲ့သစ္စာတရားကိုမသိကြတဲ့အတွက်ကြောင့်ဒုက္ခသံသရာတွေမှာရှိလျက်စွာကျင်လီကြရပါပြီဒီလိုပြောတယ်ဒီသစ္စာတရားတွေကိုမသိကြလို့ငါဗျာတိ၎င်းသင်ရဟန်းတို့ဒီ၎င်းဘယ်တည်းမှလဲခဲ့ရဒုက္ခသံ္ဍရာထဲမှလဲခဲ့ရပြီတဲ့ဟုတ်လားဒီတော့ဗုဒ္ဓဘာသာတရားတော်ကဘာအတွက်ကျင့်သုံးတဲ့တရားလဲဆိုရင်လေဧကယနောအယံဘိက္ခဝေမကောပတ္တာနံဝိသုဒ္ဓိယာဧကယနောအယံဘိက္ခဝေမကောပတ္တာနံဝိသုဒ္ဓိယာအဲ့ဒါဗုဒ္ဓရဲ့လမ်းစဉ်ပါပဲဟုတ်လားဧကယနောအယံဘိက္ခဝေဧကယပတ္တာနံဝိသုဒ္ဓိယာဘုန်းကြီးတို့နောက်နှစ်ရက်ကျန်ပါသေးတယ်စက်ကလေးလည်းပဲဒီလိုပဲမောင်းနေရလိမ့်မယ်လို့ထင်ပါတယ်ဘုန်းကြီးတို့ကပ္ပယကာရယာတွေကမှောင်နာတဲ့တပင်နဲ့တည်းချက်ချင်းလင်းအောင်အစင်းသင်းကလေးလှုပ်ထားကြပါဘုန်းကြီးတို့ပန်ချက်ဆက်မိဆက်ဟာလားနောင်တဲ့ကဘာယူလာရအောင်မလဲကုရေကပြောထားပါဓမ္မယုံကြီးကိုသဏ္ဍာန်လွန်လို့ပါဒီလိုတရားဟောမလို့ကူတော့ဒေါက်တာမင်းနေမုံရဲ့တွန့်သွားတယ်ဆိုတော့သကလုံးလေးကြားတာနဲ့အိသမစ္စိယကိုသိစာ၄ပါးရှိအောင်ဘုန်းကြီးတို့ဟောရပါတယ်ဗျာဆရာတော်အများကြီးကျေးဇူးတင်ပါတယ်ဒီလိုဟောပြအောင်လမ်းစာလေးပေါ်ပေးတာဧကယနောယံဘိက္ခဝေမကောသတ္တနံဝိသုဒ္ဓိယာဘလောက်ကောင်းသောကပရိဒီဝနာသမတိကမယမဆက်ကြပါစုံနဲ့လေအဲ့လောက်ပဲထားပါဘိက္ခုယဟန်တို့အယံမေကောဤလန်းစဉ်သည်ဤကျင့်စဉ်သည်တတ္တနာဘတ္တဝါတို့ဤဝိသုဒ္ဓိယတန်ရှင်ဖို့ရန်လောကဧကာယနောတခုတည်းသောလန်းစဉ်တခုတည်းသောကျင့်စဉ်မှာဖြစ်ပါပေ၏ဤကျင့်စဉ်သည်ဘဒ္ဒဝတို့ဤစိတ်ဓာတ်ပန်းရှင်ကြီးအတွက်တခုတည်းသောကျင့်စဉ်ဖြစ်ပါれဧကာယနောအယံဘိက္ခဝေမေကောဘဒ္ဒနံဝိသုဒ္ဓိယဒါရောက်ဘုန်းကြီးတို့ကဆိုထားတယ် Buddhism is not the religion religion မဟုတ်ဘူးBuddhism is neither skeptical nor dogmatic. Skeptical the one you, dogmatic the one you le, mahaupau. Buddhism is neither pessimism nor optimism. Pessimistic point of view, optimistic point of view, account of etaji, a suit of etaji, damyu le, mahaupau.Buddhism is neither absolutely this worldly. This worldly. The Myanmar Bawa Gurdhani Tafeta Jire Waram Yule Mok. No other worldly. Tavna Loka Guruji Tafeta Jire Waram Yule Mok. Buddhism is a unique path of enlightenment. A unique Sura Ikaishano.တခုရီတော်လံဘာအတွက်လဲပတ်တော်ဘူး enlightenment enlightenment လို့ခေါ်တဲ့အသိဉာဏ်အတွက်ဘုန်းကြီးတို့စာတန်းပြောရအောင် body ဉာဏ်အတွက်တဲ့ဟုတ်လားဘာဉာဏ်အတွက်နောက်တစ်မျိုးပြောရအောင်သစ္စာဉာဏ်အတွက်ဘာဉာဏ်ဟောရဉဏ်ကိုရဖို့ရန်သစ္စာဉဏ်ကိုရဖို့ရန်တခုရီသောလမ်းစဉ်တခုရီသောကျင့်စဉ်
တခုဒီတော့နီးလန်းပါပဲတဲ့သစ္စာညာဘုရဖို့ရာတခုဒီတော့နီးလန်းဟာဒီဗုဒ္ဓဝါဒပဲရှိတယ်တခြားမရှိဘူးဒီလိုပြောထားတယ်အဲ့ဒါကြောင့်ဒီကနေ့ဘုရားပရိသတ်ဘာသူတော်ကောင်းတို့ဗုဒ္ဓဘာသာတရားတော်အရာဘာပြတ်ထန်းတယ်လဲလို့ဆိုရင်ဒီယူနစ်ကိုဘုန်းကြီးတို့ပရိသတ်ရေဧကာယနလို့ခေါ်တဲ့ဒီတခုဒီတော့လမ်းစဉ်ကိုဘာလို့ခေါ်လဲလိုက်ဖို့ကျင့်ဖို့တာပဒနာမုရိတာဆိုတဲ့ကျင့်စဉ်ကိုကျင့်ရင်အိဋ္ဌာကိုပယ်ပြီးသားဖြစ်နေတယ်။မေတ္တာလန်းစဉ်လိုက်တော့ဘာဖြစ်လဲ။မိစရိယကိုပယ်ပြီးသားဖြစ်နေတယ်။အဲ့ဒါလူမြတ်တို့ရဲ့ကျင့်စဉ်လို့လည်းဆုံးနိုင်ပါတဲ့သဝိတုနိုဗယ်တီပေါ့။လူမြတ်တို့ကျင့်စဉ်လို့လည်းပဲဆုံးနိုင်ပါတယ်။ဟုတ်လား။ဒီတော့ပရိသတ်ပံသူတော်ကောင်းတို့ဒီကျင့်စဉ်နဲ့ဒီလမ်းစဉ်နဲ့အကောင်လုံးကပဲထည့်သွားတယ်လေမက္ကသစ္စာတဲကိုသွားတယ်ဟုတ်လားဧကယနာဆိုတဲ့ပါဠိတော်ဟာမာသတိပဋ္ဌံသုံးမှာပဲတွေ့တယ်ဒီပြည့်နေရာတွေမှာဘုရားပရိသတ်မြတ်စွာဘုရားတင်မဟုတ်ဧကယနောတကြောင်ဒီသောလမ်းစဉ်အဲ့ဒီတကြောင်ဒီဘာလန်းစင်ကဘာပြန်လဲဆိုတော့အယံမေကောဤသတိပဋ္ဌံကျင့်စဉ်ဘာအတွက်လဲတတ္တနံဝိသုဒ္ဓိယသတ္တဝါဒီစိတ်ပန်ရှင်းဖို့အတွက်နော်သတ္တဝါတို့ရဲ့စိတ်တည်းပန်ရှင်းဖို့အတွက်စိတ်မှညစ်နေလို့လားလို့ဆိုတော့ညစ်နေတယ်ဘာတွေဝင်လို့ညစ်နေတယ်လဲအိတ်သာဝင်တော့စိတ်ညစ်တယ်မစ္စရိယဝင်တော့စိတ်ညစ်တယ်မပြီးရှင်တာအတင်းတောင်းစိတ်ညစ်တာပေါ့ဗျအဲ့ဒီတော့ဆရာကြီးဒေါက်တာမင်းတင်မောစိတ်မတောင်းပါဘူးဘုရားပရိသတ်စိတ်ညစ်သွားမှဆိုရပါတယ်ပရိသတ်ကြီးစိတ်ညစ်သလားအာမညစ်ရင်များများတဲ့မပြီးရှင်မင်းနဲ့အတင်းပေးရတာစိတ်ညစ်တယ်မစ္စရိယကြောင့်ဟုတ်လားဘုရားဘာသပိတ်ပြီးတော့ကြီးပွားနေတာတိုးတက်နေတာကြီးပြီးတော့မချီနှက်ကြတဲ့လူအပေါင်းမှာအိသဝင်တော့ဘာဖြစ်ပါသလဲစိတ်ညစ်တယ်ညစ်မနေကြဘူးလားအဲဒီညစ်နေတဲ့စိတ်တွေကိုဖြူစင်ဖို့ရန်ပန်ရှင်ဖို့ရန်နော်ဒီစိတ်တွေကိုဖြူစင်ဖို့ရန်ပန်ရှင်ဖို့ရန် for the purification of a mindစိတ်ဓာတ်တွေဖြူစင်ဖို့တန်ရှင်းဖို့ရန်ပရိသတ်ဘုံတော်ကောင်းတော်ဧကာယနောဧကာယနောဒီ Universe of Enlightenment ဧကာယနောတခုရီသောလမ်းစဉ်ရှိနေပါတယ်ရှိမနေဘူးလားဟာဒီမှာမေဃသစ္စာဆိုတဲ့လမ်းစဉ်မေဃသစ္စာဆိုတဲ့လမ်းစဉ်ရှိမနေဘူးလားမုဒိတာဘာဝနာမေတ္တာဘာဝနာအဲ့ဓာတွေအကုန်လုံးမေဃသစ္စာမှာကျုံပြီးတော့ဝင်သွားတယ်ဟုတ်လားဒေဝိတာပရိသဘံသူတော်ကောင်းတော်မေတ္တာတရားကြကြပွားမစ္စယတရားခုံပါတဲ့အိသတရားကြကြပွားပါသေးလဲဟမ်မုဒိတာတရားကြကြပွားတော့ဘာဖြစ်လဲအိဗာတရားခေါင်းပါတယ်မေတ္တာနဲ့မုရိတာသည်စိတ်စဉ်တရားပါပဲသူသည်ဧကယနာဆိုတဲ့အထက်မှာပါပဲဟုတ်လားဘာအတွက်လဲသတ္တနာဝိသုဒ္ဓိယသတ္တတို့ရဲ့စိတ်မှာမြစ်သေးနေတဲ့အိဗာမင်းစရာဆိုတဲ့အငြိအကျေတွေတန်ရှင်းဖို့ရန်ဧကယနာတခုတည်းသောလမ်းစဉ်ဖြစ်ပါပေ၏တဲ့တကြောင်ဒီလမ်းစဉ်တစ်တလမ်းစဉ်ရှိရင်ရှာကြည့်ဒီကျင့်စဉ်မှဓမ္မတခြားကျင့်စဉ်များရှိအောင်မလားရှာကြည့်ပါဒီအိဗန်နဲ့ဒီမစ္စည်းရကိုခေါင်းပါဖို့ရန်အတွက်ဘုရားတို့ပရိသတ်ဟိုးကဘာဦးကစတင်လာခဲ့တဲ့ကိုးကွယ်ဒီမျိုးနဲ့ရမလားမရဘူးသစ်ပင်တော့တောင်းရည်မြေနေလက်လက်ခန္တာရာရှေခိုးဆူတောင်းလို့အိဗာကမရှင်းဘူးမစ္စရိယလည်းမရှင်းဘူးဒါကြောင့်ဧကယနာဒီနည်းဟာတခုတည်းသောနည်းပဲတခြားနည်းမရှိဘူးလို့ဒီလိုပြောတာလေဟုတ်လားဒ
ဒီနည်းမှာဓမ္မတရားဤမရှိဘူးတဲ့ဒီတော့ဗုဒ္ဓဝါဒသည်ဒီဘဝအတွက်တစ်ဖက်သက်ရှင်းသုံးရမယ့်ဝါဒမျိုးလည်းမဟုတ်ဘူး။နောင်တမလွန်လောကအတွက်တစ်ဖက်သက်ကြည့်ရတဲ့ဝါဒမျိုးလည်းမဟုတ်ပါဘူး။ဒီဘဝနောင်ဘဝနှစ်မျိုးစလုံးအတွက်အသုံးဝင်တဲ့တရားမျိုးဖြစ်ပါတယ်။စိတ်ခံဖို့အကောင်းပဲကိုကြည့်စိတ်ကြည့်တဲ့ဝါဒမျိုးလည်းမဟုတ်ပါဘူး။မကောင်းတဲ့ဘက်ကလောကကြီးအပြစ်ကြီးရှာနေတဲ့ဝါဒမျိုးလည်းမဟုတ်ပါဘူး။အကောင်းအဆိုးဤနှမျိုးကိုလွတ်အောင်ကြားတဲ့ကရှောင်သွားတယ်ဓမ္မစကြာစကားပြောရင်တော့ကာမဒုက္ခလိကနုယောကအစွန်အတ္တသီလမထနုယောကအစွန်စိတ်သမားတွေကကာမဒုက္ခလိကနုယောကလိုင်းလိုက်သွားတယ်စိတ်သမားတွေစိတ်သမားတွေဟုတ်လားအာစိတ်မရှိတဲ့လူတွေကတော့ဟာနောက်ဆုံးစားရမရှိကိုကိုကိုသတ်သိပလိုက်မယ်ဆိုပြီးတော့ပဲသွားအတ္တသီလမထာနုယောကလိုင်းကိုနှွယ်သွားတယ်။မြတ်ဗုဒ္ဓကဇိန်ခံတဲ့အပိုင်းလည်းမလိုက်ပါနဲ့။ဇိန်မရှိဘူးဆိုပြီးတော့သတ်လည်းမသေးလိုက်ကြပါနဲ့တဲ့ဟုတ်လား။ဟောဒီမှာအလယ်လန်းဆိုတာရှိတယ်တဲ့။တခုရီသောလန်းလိုက်ကြ။စီးစိန်လည်းခမ်းမနေနဲ့။ပင်ပန်းဆင်းရဲပြီးတော့လည်းပဲဒီတိုင်းကြိတ်မိတ်ပြီးတော့မနေလိုက်ကြနဲ့။အလယ်လန်းတခုရီသောလန်းရှိတယ်လို့ပြောမသွားဘူးလားဗုဒ္ဓလမ်းစဉ်ဆိုတာဘုရားတို့ပရိသတ်ဘယ်တော့ဟောရမလဲဗုဒ္ဓလမ်းစဉ်ဆိုတာမနှစ်ပြင်ကဟောရမယ့်တရားဟုတ်လားဒီကနေ့သစ္စာနှစ်မျိုးဘုရားတို့ပြောခဲ့ပါတယ်ပရမတ္ထသစ္စာအရိယသစ္စာပရမတ္ထသစ္စာဟူသည်စိတ်စေတသိက်ယုတ်နိဗ္ဗာန်စိတ်89စေတသိက်52ရုပ်တရားတွေအကုန်လုံးဘာသစ္စာပရမတ္ထသစ္စာနိဗ္ဗာန်လည်းပဲပရမတ္ထသစ္စာဟုတ်လားအဲဒီစိတ်စေတသိက်ယုတ်နိဗ္ဗာန်အကုန်လုံးပရမတ္ထသစ္စာစိတ်ပေါ်မှာစေတသိက်ပေါ်မှာယုတ်ပေါ်မှာနိဗ္ဗာန်ပေါ်မှာမှီပြီးတော့ပရိသတ်ရေဘာသစ္စာကိုဖော်ထုတ်ရသလဲအရိယသစ္စာကိုဖော်ထုတ်ရတယ်အရိယသစ္စာဆိုတာဘာလဲလဲလူမြတ်တို့သိအပ်သောသစ္စာတရားအဲ့ဒီသစ္စာကိုသိရင်လူမြတ်လူတော်လူမြတ်ဆိုတဲ့အရိယအဆင့်သို့ရောက်သည်တဲ့ဟုတ်လားဒုက္ခသမုဒ္ဒနိရောဓမဂ္ဂဆိုတာဒီလေးကိုသိရင်အရိယဆိုတဲ့သူတော်သူမြတ်အဖြစ်သို့ရောက်သည်ဒါကြောင့်စူးစူးချုပ်လိုက်တော့ကိလေသာတရားမှန်မှန်များအကုန်လုံးပမုဒယသစ္စာတွေထည့်လိုက်တော့ဟုတ်လားလောဘတလုံးနဲ့မပြောနဲ့เนาะကြံတဲ့ကိလေသာတွေလည်းဒုက္ခပေးပါလေကိလေသာတရားမှန်မှန်များဒုက္ခကိုဖြစ်စေတဲ့သူကပါတယ်လေပမုဒယသစ္စာကော့ဆော့ဖို့ဆော့ဆိုရင်ဟုတ်လားအဲကိလေသာကြောင့်ဖြစ်လာတဲ့အကျိုးတွေကိလေသာကြောင့်ဖြစ်လာတဲ့အကျိုးတွေအကုန်လုံးကတော့ဒုက္ခသစ္စာအဲဒီကိလေသာတွေကိုချုပ်အောင်ငြိမ်အောင်ကြည့်ရမယ်ကျင့်စဉ်ကြည့်ရတွေအကုန်လုံးကတော့မဂ္ဂသစ္စာကိလေသာတရားတွေအကုန်လုံးငြိမ်ပြီးချုပ်ပြီးဆိုရင်ဒုက္ခဇာတိလည်းပဲချုပ်ရပြီဖြစ်ခြင်းကြောင့်ကိလေသာနဲ့ဒုက္ခဒီနှခုငြိမ်းချုပ်တာကနိရောဓသစ္စာလို့ပါပါတယ်လေအရိယသစ္စာ၄ပါးပရမတ္ထသစ္စာ၄ပါးရပါလားစေစရတဲ့ယုတ်နိဗ္ဗာန်၄ပါးသည်ပရမတ္ထသစ္စာဒုက္ခသမုဒ္ဒနိရောဓမဂ္ဂခေါ်တဲ့၄ပါးကလည်းပဲအရိယသစ္စာဟုတ်လားအဲ့ဒါကြောင့်ဘုန်းကြီးတို့ပြီးနေကြဆောင်းဘုတ်ကလေးကိုဆောင်းထားပါတရားဘဘောအမှန်ဆိုလိုက်ရမယ်တရားဘဘောအမှန်ပရမတ္ထသစ္စာဆိုကြည့်တရားဘဘောအမှန်ပရမတ္ထသစ္စာတရားသဘောအမှန်
ပရမတ္ထသစ္စာတရားသဘောအမှန်ပရမတ္ထသစ္စာတရားသဘောအတိုင်းမှန်နေတာပရမတ္ထသစ္စာမြတ်ဗုဒ္ဓဟောပြမှာပေါ်လာတဲ့အမှန်တရားကအရိယာသစ္စာဟုတ်လားဆိုလိုက်ဖယားဟောအမှန်အရိယာသစ္စာဆိုလိုက်တရားသဘောအတိုင်းတကယ်ရှိမှန်နေတာပါသစ္စာဒိဋ္ဌိစင်ဖို့ ਪ ရမတ္ထသစ္စာသိအောင်ကြိုးစားကြပါမြတ်ဗုဒ္ဓဟောမှပေါ်လာတဲ့အမှန်တရားကပါသစ္စာတဏိသူရောသူမြတ်တိသိအပ်တဲ့သစ္စာကအရိယာသစ္စာတဏ္ဏစင်ဖို့အရိယာသစ္စာကိုသိအောင်ကြိုးစားကြပါသစ္စာနှစ်မျိုးဘုရားတို့ပြိတ္တာကြီးreal truth နဲ့ noble truth ခေါ်တဲ့သစ္စာနှစ်မျိုးအသေးစိတ်တော့မဟုတ်ဘူးဘုန်းကြီးတို့ပရိသတ်သိတာယုံမြပဲဘုန်းကြီးတို့ပြောရပါတယ်နော်ဒါတောင်သတ်မှတ်ထားတဲ့အချိန်ကို나ယီဝက်လွန်ပါတယ်6 나ယီတိုးပါပြီအဲဒါဘုန်းကြီးတို့ဒီကနေ့အခါနာသိကြရအောင်ဆိုကြရမယ်နမဝိသေသဝါဒိနအနန္တသီနပနမဝိသေသဝါဒိနအနန္တသီနပနမဝိသေသဝါဒိနအနန္တဇိနာသဝိသဇဝါရီနောအကြောင်းအကျိုးအကောင်းဆုံးမှလည်းမြခွာကြဝေဘန္တာမူတတ်သည့်ဝိသဇဝါရီဖြစ်တော်မူသောအနန္တဇိနာသအတိုင်းမသိအကျွန်းမရှိဇုံမသောတရားမှလည်းမြအောင်မြင်တော်မူသောသဗ္ဗညုဗုဒ္ဓရှင်တော်များအားမေယမကံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ဆိုကြကုန်သောတို့တော်များစွာငါးခန္ဓာကိုသူငါသာမို့ကျွန်ုပ်တော်၏နမောနမကရောကုဏုနှလုံးသုံးပါးပြောင်းပြော့မှန်ကိုလျော့၍ကရောမြာလူလက်ဆောင်မို့၍ရှိခိုးရခြင်းသည်အတုဘဝတုကောင်းစွာမှသူဖြစ်ပါစေသတည်းကျောင်းတက်ကဘုရားဘာသာသင်ကြီးကစိမှုပြီးကျင်းပတဲ့တက်ကဘုဓမ္မယုတ်၌ကျင်းပသောဘုရားဝါဒအစီကံသဘောတရားများဟောပြောပွဲသတ္တမနေ့အစီအစဉ်ကိုစတင်ကြရအောင်ဘုရားပဏာမဖြင့်အခမ်းအနားစတင်ပွင့်လေ့ကြပါစို့နမဝိသေသဝါဒိနအနန္တဇိနသနမဝိသေသဝါဒိနအနန္တဇိနသနမဝိသေသဝါဒိနအနန္တဇိနာသအလုံးလိုက်ဆိုကြပါဝိသေသဝါဒိနောအကြောင်းအကျိုးအကောင်းအဆိုးမှန်မှန်မြတ်ကိုခွဲခြားဝေဖန်လို့ရှိပါ ဝိသဇဝတိဖြစ်တော်မူသောအနန္တဇီနပယုံမာသောတရားတော်ကိုအတိုင်းမသိအကျဉ်းမရှိအောင်မြင်တော်မူသောသဗ္ဗညုဗုဒ္ဓအာအမကံဘုရားတပည့်တော်တို့ဤနမောကာယဝစီမနောခြေလျက်အင်းစလီညွလျောလက်ဆောင်မောရေရခိုရခြင်းသည်အတုကောင်းစွာမသွေဖြစ်ပါစေတတ္တိရခိုနိုင်ဒီနေ့ဟောပြောမယ့်အကြောင်းစဉ်ကိုဘုန်းကြီးတို့ဗုဒ္ဓလမ်းစဉ်လို့အမည်ပေးထားပါတယ်ဗုဒ္ဓလမ်းစဉ်ဆိုတာဘာလို့တဲ့လမ်းစဉ်လဲဆိုရင်သစ္စာတရားကိုဖွေရှာသောလမ်းစဉ်ဖြစ်ပါသည်လို့မှတ်နိုင်ပါတယ်ဗုဒ္ဓလမ်းစဉ်ဆိုတာဘာလုပ်တဲ့လမ်းစဉ်လဲဆိုရင်ဘယ်နဲ့ပြောကြမလဲ။ Search after truth သစ္စာတရားကိုဖွေရှာသောလမ်းစဉ်ဗုဒ္ဓလမ်းစဉ်ဗုဒ္ဓကျင့်စဉ်ဘယ်လိုပဲဆိုဆိုအတူတူပါပဲဒီကျင့်စဉ်ရဲ့ပန်းတိုင်ဟာဘာလဲဆိုရင်သစ္စာတရားဖြစ်ပါတယ်ဗုဒ္ဓကျင့်စဉ်ဗုဒ္ဓလမ်းစဉ်ကိုလိုက်နာကျင့်သုံးကြခြင်းဖြင့်ကျင့်သုံးကြသူတို့ဘာအကျိုးရမလဲဆိုရင်သစ္စာတရားကိုသိကွင်ရပါတယ်ဗုဒ္ဓတရားတော်အရာကိုယ်ကိုယ်စိတ်ကခြင်းရဲ့ပန်းတိုင်ဟာအဲ့ဒီသစ္စာတရားကိုဝေရှားတဲ့ကျင့်စဉ်ကိုကျင့်သုံးရမယ်ဆိုလို့ရှိရင်ဘာတွေကိုကျင့်သုံးရမှာလဲဆိုတော့ကိုဘုန်းကြီးတို့ပြိဿကိုသင်္ဘုံပေါ်မှာရေးပြလိုက်ပါပြီ။သစ္စာတရားကိုဖွေရှာတော့ကျင့်စဉ်လေ။သောသင်္ဘုံပေါ်မှာရေးပြလိုက်တဲ့ကျင့်စဉ်ပါပဲ။ဘုရားဆိုရင် is the novel eightfold path.ဘုရားကျင့်စဉ်ဆိုတာဘုရားလမ်းစဉ်ဆိုတာအရိယမက်ကလမ်းစဉ်ဖြစ်ပါတယ်ရှစ်ပါးသောအရိယမက်ကလမ်းစဉ်ဖြစ်ပါတယ်ဘုန်းကြီးတို့ပြိဿာပေါင်းတို့တော်ကောင်းတို့ဘုန်းကြီးတို့စတင်ဟောပြောတဲ့နေ့တုန်းကဘာသာတရားတွေပဲလို့စကြတယ်ဆိုတဲ့အကြောင်းအရာကိုဘုန်းကြီးတို့စဉ်းစားခွင့်ရအောင်ဘုန်းကြီးတို့ပရိသတ်စဉ်းစားခွင့်ရအောင်ဥပမာကလေးများဖြင့်ဘုန်းကြီးတို့တင်ပြခဲ့တယ်ကဘာကြီးကိုတီထောင်ဖန်ဆင်းသူကိုသူတို့ဖွေရှာတယ်ကဘာကြီးစောင့်ရှောက်ထိန်းသိမ်းတဲ့တကိုးရှင်ကိုရှာကြကဘာကိုတီထောင်ဖန်ဆင်းတဲ့တကူရှင်ရဲ့စောင့်ရှောက်မဲ့တကူရှင်ရဲ့ရှားကြတယ်။တောက်ဆရာအလွန်ကောင်းလောက်အောင်ကဘာကြီးကိုဖြစ်စည်းပြည့်မဲ့တကူရှင်ကိုလည်းပဲရှားရာမရှားရာတော့သာတောက်ဆရာကြီးအနေနဲ့တော့သူတို့တွေ့ထားကြတယ်။အဲဒါကြောင့်တောက်ဆရာကောင်းတဲ့ကဘာကြီးဖြစ်မဲ့တကူရှင်ကြီးလည်းပဲမဖြစ်ပါစီနဲ့ဆိုပြီးတော့တောင်းပန်တဲ့အနေနဲ့ဧသူလည်းပဲကိုးကွယ်လိုက်ကြရတာပဲလို့ဗြဟ္မာဗိဿနုစီဝဆိုပြီးတော့ သူကလေးတွေ့ကြတဲ့ကဗတ်ဘာသာကြီးလေးခုထဲမှာအစောဆုံးပေါ်နေတဲ့ဘာသာကြီးရဲ့အကြောင်းအရာအခြေခံကိုဘုန်းကြီးတို့တင်ပြထားခဲ့တယ်ဒီတော့ဘုန်းကြီးတို့ပရိသတ်များမိမိတွင်တွေကပေါက်တယ်လို့ဆိုရင်သူတွင်တွင်တွေကပေါက်တယ်လို့ဆိုရင်အဲဘုန်းကြီးတို့ဘယ်လိုပြောမလဲပရိသတ်ကဘယ်လိုပြောမလဲသစ္စာပေါက်တယ်တချို့ကတော့မြည်ကြီးကပေါက်တယ်တချို့ကလည်းရေတွေကပေါက်တယ်ဘယ်ကပေါက်သစ္စာတွင်ဘယ်ကပေါက်တယ်လဲဆိုရင်ဗဒာဏအကျဆုံးဖြစ်တဲ့အကြောင်းကိုပဲဘုန်းကြီးတို့ gain ပြောရမှာမျိုးစေးကပေါက်တယ်သစ္စာတွင်ဘယ်ကပေါက်တယ်လဲမျိုးစေးကပေါက်တယ်မျိုးစေးဒီမျိုးစေးကြီးတတ်တတ်ထားအပင်ပေါက်မလားလို့ဆိုတော့မဟုတ်ဘူးမီဓာတ်ကိုရအောင်မှာအဲ့ဒီမီဓာတ်ကလည်း၆တွဲနေတဲ့အ၆တိုက်မြည်ကြီးဆိုရင်မပေါက်ပါဘူးအစိုးဓာတ်အစီဓာတ်ရှိအောင်မှာအကြောင်း၃ပါမြို့မြေရေပဒါနာကြတဲ့အကြောင်း၃ပါဖြစ်ပါသစ္စာတွင်ပေါက်ခြင်းရဲ့အကြောင်း၃ပါမှာမြို့ရေမြေရေရေရေလို့ပဒါနာကြတဲ့အကြောင်း၃ပါအဲ့ဒီအကြောင်း၃ပါထဲမှာတစ်ခုခုနှုတ်လိုက်လို့ရှိအပင်မဖြစ်လာတော့မျိုးစီကိုဖယ်ထားမြေနဲ့ရေနဲ့သာဆိုအပင်မဖြစ်ဘူးမြေကြီးကိုနှုတ်ပြီးတော့မျိုးရေတွေကြီးစိန်ထားလဲအပင်မဖြစ်ဘူးထောက်သေးတဲ့မြေကြီးပေါ်မျိုးစီချရေတက်လုံးလုံးမရှိလဲအပင်မဖြစ်ဘူးလို့ရေဘူးရသဘောအပင်ပေါက်ခြင်းရဲ့အကြောင်းဒီမျိုးမြေရေလို့အကြောင်းသုံးပါပါဟုတ်လားမှန်ကန်တဲ့အကြောင်းကိုအမှန်တိုင်းဘုန်းကြီးတို့ပရိသတ်နားလည်ဖို့အထူးလိုအပ်တယ်နားလည်သည်အလောစွာလက်ခံဖို့လည်းလိုအပ်တယ်မှန်မှန်ဒိဋ္ဌိရဲ့သဘောကိုအပင်ပင်ကပေါက်မျိုးမြေရေအကြောင်းသုံးပါဆုံ၍ပေါက်ပါအဲမျိုးစုလေးကိုမြေကြီးပေါ်မှာချရေတက်ကလေးမြတ်တာစွာပြညော့လဲမညော့စေနဲ့လွန်လဲမလွန်စေနဲ့ဒီနဲ့မြေကိုတမန်အောင်မြတ်အောင်ပေးရင်တို့မျိုးစုသည်တစ်အထက်၌အညောင်ကလေးတက်လာတယ်နှစ်အဲ့ဒီမြေထဲမှာပဲအမြင့်ကလေးထိုးပြီးတော့တွေ့သွားတယ်ဒီပေါ်မှာအညောင်ကလေးတက်လာမယ်မြေကြီးထဲမှာအမြင့်ကလေးထိုးဝင်သွားမယ်မြေတက်ရေတက်မပြတ်စေနဲ့မပြတ်စေနဲ့မြေတက်နဲ့ရေတက်ကိုဇက်တိုက်ကြီးပြီးသွားအမြင့်ကလည်းတန်းလာတယ်အပေါ်တက်လာတဲ့အညောင်လေးဟာတစ်ပြေးတစ်ပြေးပင်စည်းတန်တန်ပေါ်လာတယ်မြေတက်ရေတက်ဇက်တိုက်ကြီးပြီးသွားအမြင့်ဒီတဖွားဖွားနဲ့မြေကြီးထဲမှာများစွာတွေ့လာမယ်ပေါ်ကပင်စီလေးကအကန်းအခက်ကလေးတွေထွက်လာရေတက်ရေတက်ဇက်တိုက်ပြီးပြီးသွားအခက်အကန်းကနေတော်တော်ကြာအရွက်တွေထွက်ပြီးတော့နောင်အသီးတွေတကပြန်ပြီးတော့သီးလာရေတက်ရေတက်ဒီလိုပဲမပြတ်ပြီးပြီးသွားအသီးတွေမှဲ့လာပြီးဆိုရင်အသီးတွေကမျိုးစေ့တကပြန်၍ရလာမယ်အဲ့ဒီမျိုးစေ့ကိုမြေပေါ်မှာပြန်ချရေပေးရင်ဒီလိုပဲအပင်တစ်ခုပြန်ပြီးတော့ပေါက်လာပြန်တာပဲမျိုးစေ့ကနေပြီးတော့အပင်ကနေပြီးတော့အသီးကနေပြီးတော့မျိုးစေ့ကနေအပင်ကနေအသီးကနေမျိုးစေ့ကနေအပင်ဘိသာကြီးလဲသွားပြီဟုတ်လားသံသရာဆက်လက်ဘုံကိုအပင်တပင်နဲ့ကြည်ယုံနဲ့သိနိုင်လောက်တယ်ဒီတော့ဒီအပင်ကိုဘသူဖန်ဆင်းတယ်လဲရှာမနေနဲ့မြို့မြည်ရေးအကြောင်းသုံးပါအကြောင်းဘယ်နှပါပဒါနာကြတဲ့အကြောင်းကိုပြောပါတယ်အချမ်းအယံကြတဲ့အကြောင်းကအပူငွေကလေးများလေများဟုတ်လားလေတို့မီတို့ဆို
ပြီးတော့အချမ်းအချမ်းအရင်အကြောင်းတွေလည်းပဲများစွာရှိပါသေးတယ်နော်အဓိကကြတဲ့အကြောင်းကတော့မြို့တက်နဲ့မြေတက်ရေတက်ဒီသုံးခုပါပဲအပူဝင့်လေးလည်းရှိအောင်မှအပူချိန်လေးလည်းရအောင်မှနေရောင်ကြီးလေးလည်းရအောင်မှလေကိုယ်လည်းရှူချင်ရအောင်မှဒီရင်အကြောင်းတွေများစွာရှိပါတယ်အဲ့ဒီလိုအကြောင်းတရားဘောင်းများစွာတို့ပေါင်းစု၍ပြုပြင်မှဖြစ်လာသည်ကိုမြတ်ဗုဒ္ဓကပင်ခတ္တဟူ၍ဟောတော်မူပါသည်အကြောင်းတရားတို့အကြောင်းတရားဘောင်းများစွာတို့ပေါင်းစု၍ဖြစ်ပေါ်လာသည်အကျိုးကိုပင်ခတ္တဟူ၍ခေါ်ပါသည်ဘုရားပရိသတ်မမ်းမိစေကြပါလားအဲ့ဒီအကြောင်းမှန်ကိုနားမလည်မိရင်ဟိုအကျိုးလက်ခံပုံလွဲပွားမယ်ဟုတ်လားသူအကြောင်းမှန်ကိုနားမလည်မိရင်ဟိုကပေါ်လာတဲ့အပင်အသီးအကျိုးလက်ခံပုံဟာလွဲသွားလိမ့်မယ်အကြောင်းမှန်ကိုနားမလည်သည်ဖြစ်၍ဒီပင်ဒီအသီးဘယ်ကပေါ်တယ်လဲဆိုပြီးတော့အကျိုးကိုလက်ခံပုံလွဲခဲ့ရင်အဲ့ဒါကိုမိစ္ဆာဒိဋ္ဌိလို့ခေါ်ပါတယ်မိစ္ဆာဒိဋ္ဌိလို့ခေါ်ပါတယ်အကျောင်းမှန်ကိုနားလည်တဲ့ပုဂ္ဂိုလ်သည်အကျိုးလက်ခံပုံလဲမှန်တယ်အကျောင်းမှန်ကိုနားလည်တဲ့ပြင်အကျိုးလက်ခံပုံမှန်တော့အဲ့ဒါကိုအမြင်ရှင်းသွားပြီတဲ့ clear vision လို့လဲဆိုနိုင်တယ်ဘုန်းကြီးတို့ရေးပြတာကတော့ right understanding လို့ရေးပြပါတယ်ခုဘုန်းကြီးပြောတဲ့မှတ်ချက်ကလေးတွေရလောက်ပါပြီဘုန်းကြီးတို့ပရိသတ်ကိုမေးအောင်မယ်မျိုးစေ့ကိုမြေမှာချလို့ဇေလောင်းအပင်ကလေးအဆုအညောက်ကလေးတက်လာတယ်အစိုးကလေးအညောင်းကလေးတက်လာတဲ့အချိန်မှာအောက်မှာမျိုးစေ့ရှိနေသေးတယ်။သူအစိုးအညောင်းကိုမပြည့်စည်စီနဲ့မြေတက်ရေတက်ဇက်တိုက်ပေးရသွား။အစိုးကလေးအညောင်းလေးကတော့ကြာကြတော့ပင်စီလေးထင်ထင်ရှားရှားဖြစ်လာတယ်။ပင်စီကလေးအထင်ရှားဖြစ်လာတဲ့အချိန်နဲ့ကြာကြ။ခုနကမျိုးစေ့ကရှိသေးလား။မျိုးစေ့တယောက်သွားအဲဒီလိုပဲပြောရတော့တာဟုတ်လားမျိုးစေ့တွေရောက်သွားခိုးအပင်နဲ့ဝင်ပြီးလိုက်သွားသလားမျိုးစေ့ဒီအပင်နဲ့ကိုဝင်ပြီးတော့လိုက်မသွားဘူးအမြစ်ထဲမှာအောင်းပြီးကြံရည်သလားအမြစ်ထဲမှာလည်းအောင်းရမကြံရည်ဘူးအပင်နဲ့လည်းဝင်ပြီးတော့လိုက်မသွားဘူးအပင်ဖြစ်ပြီးတဲ့အချိန်မှာဒီမျိုးစေ့ကလေးသည်ပျက်စီးသွားတာပဲဟုတ်လားအပင်ဖြစ်ပြီးတဲ့အချိန်မှာမျိုးစေ့ကလေးသည်ပျက်စီးသွားတာကိုင်တခါမေးဦးမယ်အပင်ဒီမျိုးစေ့ကပေါက်ထသေးချတယ်နော်အဲ့ဒီမျိုးစေ့ဆိုကြပါဆိုဇပစီကလေးတစ်စီးကိုတစ်ချမ်းခွဲပြီးတော့ရှာကြည့်အောင်အပင်ကလေးအထဲမှာတွေ့မလားဟုတ်ဗျာအပင်ပေါက်နိုင်တဲ့ပတ္တိရှိတာတော့သိကြတယ်ဇပန်းစီကိုခွဲရှာအပင်လဲရှာလို့တော့မရအခွန်ခွာရှာတော့ဘာပင်တွေ့မလားသိချီပြီးတော့ရှာရင်တော့အပင်ကိုရမယ်မရဘူးဘောကြီးတို့ပြိသာပေါင်းသူတော်ကောင်းတို့ဟိုရှိခေမမလူမျိုးတွေသုံးဆွဲတဲ့ကြောက်ခဲကိုမှန်တုံးလေးနဲ့ခတ်တဲ့မိကြီးရှိဘူးတဲ့နော်ဒီကနေ့ဖြစ်တော့တမ်းမိကြီးပေါ့ဒီလိုခေါ်တယ်ကြောက်ခဲနဲ့မှန်တုံးနဲ့ပွတ်တယ်ကြောက်ခဲနဲ့မှန်တုံးနှစ်ခုပွတ်လိုက်ရင်မိပွင့်လာတာတော့သိကြတယ်ကြောက်တုံးလေးတဲ့ထုရှာလို့ခြေရွေ့ရှာလို့တော့မိဟာရှာလို့ရအောင်မလားကြောက်ခဲတဲ့မှာမိရှာရည်မရဘူးဘိန်းကလေးတဲ့မှာမိရှာလို့လည်းမရဘူးအဲ့ဒီနှစ်ခုပုတ်လိုက်တဲ့အတွက်ကြောင့်ပေါ်လာတဲ့အကျိုးသည်မိပဲဟုတ်လား ရှင်နမဝါကုန်းသာရှိနေရင်တော့အဲ့ဒါလောင်တော့တာပဲလောင်စားရှိတယ်လောင်နေပေါ့ဗျာဒီမိဘယ်ကဖြစ်တယ်လဲဆိုကြောက်ခဲကဖြစ်တယ်လို့တစ်ဖက်သားပြောလဲမရဘူးတန်ဘင်းကဖြစ်တယ်လို့တစ်ဖက်သားပြောလဲမရဘူးတန်ဘင်းကဖြစ်တယ်ဆိုတန်ဘင်းအရေကြိုးပြီးတော့မိရှာကြည့်မယ်တွေ့မလားတွေ့ဘူးကြောက်ခဲကိုထုချပြီးတော့မိရှာကြည့်မယ်ရောက်လားမရဘူး အဲ့ဒီနှစ်ခုသူဟာနဲ့သူဗမာအောင်မှုမိတဲ့အခါကျတော့အကျိုးပေါ်လာတာကမေးဝန်ကုန်းကရှေ့နှမ်းမှာလောင်စာအဖြစ်နဲ့စောင့်နေတယ်တဲ့ဟုတ်လားဘုရားတို့ပြိတ္တာပံသူတော်ကောင်းတို့အဝိဇ္ဇာတဏ္ဏကံဆိုတဲ့အကြောင်းသုံးပါးကိုသဘောပေါက်ဖို့လိုအပ်ပါတယ်အဝိဇ္ဇာတဏ္ဏကံဘယ်နှမျိုးလဲတိဘာတဲ့ အဝိဇ္ဇာနှစ်ဘုံကကံတရားကံကြောင့်ဟိုတနေ့ကပြောပြီးပြီစေတနာကံဆိုတဲ့ပုဂ္ဂိုလ်စေတနာကိုမူရင်းကောက်ရကြောင်းတန်ပန်းရအောင်ကောက်ရကြောင်းမမေ့ကြစေခြင်းပါဘူးအဝိဇ္ဇာရဲ့စေတနာရဲ့အဝိဇ္ဇာရဲ့တဏ္ဏရဲ့စေတနာရဲ့ဘုံက စေတနာသည်မျိုးစေ့လိုပါပဲတဏှာသည်မြည်ကြီးလိုပါပဲအဝိဇ္ဇာသည်ရေလောင်းသလိုပါပဲစေတနာဆိုတဲ့ကံတရားမျိုးစေ့နှင့်တူဤဟူ၍မှတ်ကြပါတဏှာဆိုတဲ့လောဘတရားကိုမြည်ကြီးလိုပဲလို့မှတ်ကြပါအဝိဇ္ဇာဆိုတာကိုတော့ ရည်နဲ့တူတယ်လို့မှတ်လိုက်ပါယုံကြည်အကြောင်းသုံးပါးပေါင်းရင်အပင်ဖြစ်တယ်လို့တဲ့အဝိဇ္ဇာတဏ္ဏကံအကြောင်းသုံးပါးပေါင်းရင်ဘဝတစ်ခုမှာခန္ဓာတစ်ခုရကြပါတယ်တဲ့ဟုတ်လားအဝိဇ္ဇာတဏ္ဏကံအကြောင်းသုံးပါးပေါင်းရင်ဘဝတစ်ခုဖြစ်တယ်ခရီးတမရှာနဲ့ကောင်းငယ်မှာမရှိဘူးကိုယ်ထဲမှာရှိတယ် အဝိဇ္ဇာဆိုတဲ့မောဟတရားပဲမှာကိန်းတယ်နှလုံးသားမှာတဏ္ဏဆိုတဲ့လောဘတရားပဲမှာကိန်းတယ်နှလုံးသားမှာစေရနာဆိုတဲ့ကံတရားကလည်းကိုယ်စေရနာကိုယ်နှလုံးသားရှိတာပေါ့ဟုတ်ဘူးလားအဲ့ဒါကြောင့်ကဘာကိုတီးဆောင်တဲ့ပုဂ္ဂိုလ်ကိုသစ်ပင်တဲ့ပင်စိုက်ပျိုးတဲ့တကိုယ်ရှင်ကိုအပြင်ပါမှာရှာဖို့မလိုဘူးကိုယ်ကိုယ်ထဲမှာရှာ အဝိဇ္ဇာတဏ္ဏကံဆိုတဲ့အကြောင်းသုံးပါးဒီသတ္တဝါတယောက်ဖြစ်ခြင်းရဲ့အကြောင်းဟုတ်လားစေရနာဆိုတဲ့မျိုးစေ့ကိုလေတဏ္ဏဆိုတဲ့မြည်ကြီးပေါ်မှာကျေးတာအဝိဇ္ဇာကဘာလုပ်တယ်လဲရေလောင်းပေးတာဒီလိုဖြစ်ကြတယ်အဲ့ဒီအကြောင်းမှန်ကိုနားလည်မှ သမ္မာဒိဋ္ဌိလို့ခေါ်ပါတယ်အကြောင်းမှန်ကိုနားလည်မှသမ္မာဒိဋ္ဌိအိဋ္ဌိဘုနောဝရပါဒမရှေးဥစွာပြထားတာသမ္မာဒိဋ္ဌိဘယ်ကင်ရှင်းပါမှာအမဒိဋ္ဌိကိုဘုရားတို့ပြိဿဒီလိုအကြောင်းမှန်နဲ့အကြောင်းကြောင့်ပေါ်လာတဲ့အကျိုးမှန်ကိုဖြတ်တဲ့ညီညွတ်စွာလက်ခံမှုဖို့လက်ခံတတ်ဖို့လိုအပ်ပါတယ် သမ္မာဒိဋ္ဌိပိုင်းနောက်တစ်မျိုးပြောရရင်ကိုယ်မှာတကယ်ရှိနေတဲ့စိတ်စေတသိက်တို့ရဲ့အလုံးလုံးပုံကိုယုံကြည်လက်ခံခြင်းသည်သမ္မာဒိဋ္ဌိပါမိမိ၌ကိုယ်ပိုင်ရှိနေသောစိတ်စေတသိက်တို့၏အလုံးလုံးပုံကိုယုံကြည်လက်ခံခြင်းသည်သမ္မာဒိဋ္ဌိပါ ပရိသတ်ကြီးစေရနာမရှိဘူးလားရှိပါပါဗျာစိတ်နဲ့ကြံတိုင်းစေရနာပါဗဇက်ကပြောတိုင်းစေရနာခြေလက်တွေလှုပ်တိုင်းစေရနာပါအဲ့ဒီစေရနာရဲ့ပြောမှုကြံမှုလှုပ်ရှားမှုတွေဟာအများအားဖြင့်ပေါ့လေတဏှာကိုအခြေခံပြီးတော့လှုပ်ရှားနေကြတာပါ ဘုံလေတန်းကဆန်းပြီးတော့ဤတက္ကသူရောက်တဲ့အထိကျောင်းသူကျောင်းသားလေးတွေကျောင်းတက်ကြတာဘာလို့ရှင်လို့ဆက်လေးနှစ်ဆန်းကနှစ်လောက်တကုတ်ကုတ်နဲ့တလှုပ်လှုပ်လုံးနေကြတယ်လေမေးရင်ဘွယ်တစ်ခုခုလိုချင်လို့ပဲအရှိကဟုတ်လားလိုချင်တာကလေးရှိတော့ဆန်းကနှစ်လောက်ရုံးကန်ကြရတာနဲမမနဲ့ပဲဒီဂရီတစ်ခုဆိုတာဆန်းကနှစ်လောက်တော့လောက်ကြရတာပဲဟုတ်လား ရမယ်အကျိုးဟာဘီအေဘီအက်စ်အစရှိတဲ့ဒီဂရီတစ်ခုခုပဲရုံးကလှုပ်ရှားနေလိုက်ရတာကဆယ်ငါးနှစ်တော့ဒေဇာပေါက်ကြတယ်အဲ့ဒီအောက်တော့ရောမယ်မဟုတ်ပါဘူးကာကြီးခါကွေးအေဘီစီကနေစလိုက်ရတာဘီအေဘီအက်စ်ဆိုတော့ပေါင်းကြည့်ရင်ဆယ်ငါးနှစ်လောက်တော့ရှိတယ်တနှစ်မှသာမိုးရမကြတဲ့တက်သွားမယ်ဆိုရင်ဆယ်လေးနှစ်ကသိချားနေတယ် ဟုတ်လားဆယ်လေးနှစ်ဆန်းကနှစ်ကာလပတ်လုံးနေမအညာမအလုံးနေရတဲ့ဒီအလုတ်ကြီးတစ်ခုကိုဒုက္ခရင်လို့မရှုမမြင်နိုင်မိကြဘူးဒီလိုလုပ်ငန်းတွေအများကြီးရှိပါသေးတယ်အကြောင်းလို့ကြောင်းသားတွေနဲ့ဆက်နွယ်တာပုံကြီးလို့ပြောပါတယ်တလောက်လှုပ်ရှားရုန်းကန်နေရတာကိုဒုက္ခရင်လို့မမြင်မိကြဘူးပြောလိုက်ကြတာတနေ့တဲ့ โยคังตมิเรโยคังตมิเรจ้องเนียะดาเปียวอูล่ะสวัสดิ์ตุยญญีเนียะเดทุกข์อัญญานังอวิชชาบาลีมาทุกข์ก็ไม่ติจินติอวิชชาอิกโนเรนซะดูเวทุกข์ก็ไม่ติบูหรอล่ะ အဲ့ဒီဒုက္ခဘာကြောင့်ဖြစ်တယ်လဲဆိုတာကိုမသိဘူးဘယ်နှမျိုးပြောလိုက်လဲဒုက္ခကိုမသိဘူးဒုက္ခဘာကြောင့်ဖြစ်ရသည်ကိုမသိဘူးဒီဂရီလူချင်းလို့ဆန်းကနှစ်ဒုက္ခခံရတယ်မသိဘူးအဲ့ဒီမသိမှုကလေးတွေကိုပါခေါ်အဝိဇ္ဇာတရားဒီဒုက္ခဘာကြောင့်ဖြစ်တယ်လဲလူချင်းမှုကြောင့် โลจินาก็บดุก็โลจินาเลยจ้องตูจ้องตาดิก็โลจินมะล่ะโลกะก็โลจินมะล่ะโลกะก็โมบอมมาล่ะโกณะลงตาได้มะล่ะโลกะก็เนกขะเทมมาล่ะก้องกินเทมมาล่ะณะลงตาได้มะล่ะพ่อพี่รู้พุทธเจตนาတော့ก็โกขันธ์ตาด้วยโกใส่อยู่ชื่อได้ตะบอดสิบาทีนี้ดีโลกะนี้ก็มันมีหน่ายนาอวิชชาก่อน 2ခုပေါင်းနေပြီမနဲ့မိုးလင်းကနေညမိုးချုပ်အထိဗဇတ်လှုပ်လှုပ်ချီလှုပ်လှုပ်လက်လှုပ်လှုပ်နဲ့အဲ့ဒီလှုပ်ရှားနေတဲ့ကံမလို့ခေါ်တဲ့ဒီအမှုတွေကိုစေရနာကပြုနေတာဟုတ်လားလက်လှုပ်လှုပ်ချီလှုပ်လှုပ်နဲ့တလှုပ်လှုပ်တကားတဲ့လှုပ်ရှားနေရတဲ့ကံမလို့ခေါ်တဲ့ဒီအမှုကိစ္စတွေကိုစေရနာကပြုနေပါတယ် အဲ့ဒီပြုလုပ်နေရတာလေးကိုပဲပြောနေတာကျဉ်းနဲ့နေတာကတဏှာဖြစ်ပါတယ်เนาะတဏှာသည်ရေကြီးဘုန်းကြီးတို့ပြိဿရေတဏှာသည်ပါလေဒီလူသားတွေဟာကဗာမြေကြီးမရှိရက်တီဝေယာမရှိတော့ဟုတ်လားတဏှာဆိုတဲ့မြေကြီးကမရှိတော့ရေ စေရနာဟာပရိဒတ်ကြီးဘာမှမလုတ်တော့ဘူးရဟုတ်လားတဏှာဆိုရံသာကုံသွားခဲ့ရင်စေရနာကမလုတ်တော့ဘူးတဲ့သင်္ခါရဒုက္ခဇက်ကြီးဟာအဲ့ဒီမှာယတ်တာကာဗာမြည်ကြီးမရှိရင်တတ္တဝါတွေတီလို့မီလို့မရသလိုပဲတဏှာကုံခံနေကြတဲ့သူရောသူမြတ်တွေက လောကကြီးအဲ့တော့ဘာကမှအမထုတ်တော့ဘူးတဲ့ငြင်းသွားကြပြီဟုတ်လားတဏှာဒီပါပါတယ်လေလူသားတို့ရဲ့တွေ့တာရခုံမိရမြေကြီးနဲ့တူပါတယ်တဏှာဒီတတ္တဝါတို့ရဲ့တွေ့တာရခုံမိရပါပါတယ်လေမြေကြီးနဲ့တူပါတယ် အတို့ဓမ္မယုံကြီးလှလှပပါဖြစ်အောင်လှူလိုက်အောင်မယ်။လောင်ဘဝအဆက်ဆက်ဒုဒွေတော့မလေးဓမ္မယုံကြီးတဲ့ပေါ်လှတဲ့နတ်ဘိတ်မှန်ကြီးတော့ရအောင်မယ်။မျိုးလင်းချက်ကလေးက
ဓမ္မယုံကိုဆယ်ပြန်လောက်ထည့်ပြီးတော့ဗဇံမင်းရဲ့ဝေဇယံတာကိုမျောလိုက်တာအမေဟုတ်လားဓမ္မယုံကိုနှစ်ကြောင်လောက်ထည့်ပြီးတော့ဗဇံမင်းရဲ့ဝေဇယံတာကိုမျောလိုက်တာအဲ့ဒီမျောလင်းချက်ဆိုတာကဘာလို့တော့ဆိုတော့တဏှာဟုတ်လား တဏ္ဍာဆိုတဲ့မြေကြီးပေါ်မှာတည်ပြီးတော့ဘာလုပ်တယ်လဲစေတဏ္ဍာဆိုတဲ့မျိုးစေ့ကိုကျဲပါတယ်တဏ္ဍာဆိုတဲ့မြေကြီးပေါ်မှာစေတဏ္ဍာဆိုတဲ့မျိုးကိုကျဲပါတယ်ပရိသတ်ကြီးတဏ္ဍာဆိုတဲ့ဘယ်ပေါ်မှာမြေကြီးပေါ်မှာဘာမျိုးစေ့ကိုကျဲတယ် ညလင်းချက်ကလေးနဲ့အလုံးလုံးသေးလို့ခေတ်ကဒီလိုပြောတယ်နော်ဗုဒ္ဓဒေသနာတော်ကတော့တဏ္ဍာဆိုတဲ့မြေကြီးပေါ်မှာစေတဏ္ဍာဆိုတဲ့ဘာကိုကျဲလဲမျိုးစေ့ကိုကျဲတယ်အပင်ပေါက်ရင်အသီးတွေပြီးလို့အောင်မယ်အပင်ပေါက်ရင်အသီးတွေပြီးလို့အောင်မယ်အပင်ပေါက်ရင်ဘာဖြစ်လဲ အသီးသီးတဲ့သစ်ပင်ကိုလူရကခင်းနဲ့ပြစ်တယ်အဲ့လိုမှပိုရှင်းတယ်ဟုတ်လားတရက်ပင်လေးများသီးဟိုလူကခင်းနဲ့ချဒီလူကခင်းနဲ့ချတလုံးမှမသီးတဲ့တရက်ပင်ဘဘူးမှလှဲ့မကြည့်ဘူးအဲ့ဒါကြောင့်သီးတဲ့တဝေဝေသီးတဲ့သစ်ပင်ကြီးမှလူရကခင်းနဲ့ပြစ်ခံရသလိုပါပဲအသီးတဲ့တဝေဝေသီးတဲ့သစ်ပင်ကြီးပါမှာဘဝဆိုတဲ့အပင်တစ်ပင်ပေါက်ပြီးတော့ ခန္ဓာဆိုတဲ့အပင်တစ်ပင်ပေါက်ပြီးတော့အာယရဏဆိုတဲ့အကိုင်းအခက်တွေထွက်လာသည့်အခါခန္ဓာအပင်အာယရဏအကိုင်းအခက်ခန္ဓာကအပင်သေခုပေါတ္တကနာဇေဝကာယမနမျက်စိနာနာလျှာကိုယ်စိတ်အဲ့ဒါကခဲမှကြီး၆ဖြာမျက်စိရှိရင်ဟိုမှာယူပါယုံအသီးစားမယ်ပေါ့ နာရှိတဲ့လူတွေကတတ်တာယုံအသီးကိုစားမယ်ဟုတ်လားနှာခေါင်းရှိတော့ခန္ဓာယုံဆိုတဲ့အနံ့ကိုစားမယ်ခံစားမယ်လို့ပြောရင်ပိုရှင်းပေါ့လားလျှာဆိုတဲ့ပါဇဘာတော်ဘာဖြစ်လဲရတာယုံအရလာဆိုတဲ့အသီးတွေကိုစားမယ်ကာယဆိုတဲ့အကိုင်းကထွက်လာတဲ့ဘာတဲ့လဲဖောတာပါဆိုတဲ့အသီးတွေကိုစားမယ် ပရိသတ်ကြီးစားလို့ရတဲ့အသီးတွေနည်းသေးသလားအသီးသီးတဲ့သစ်ပင်တွေဒုက္ခဖြစ်သလို့တဲ့အာယုံချောင်ပန်းဆိုတဲ့အသီးတွေကိုစမ်းနေတဲ့သတ္တဝါတွေကဒုက္ခဖြစ်ပေမဲ့ဖြစ်မှမသိတာဒုက္ခအညာနာအဝိဇ္ဇာဒုက္ခအညာနာဒုက္ခမသိတာပါတဲ့လေအဝိဇ္ဇာကမသိတော့အသီးသီးတာကိုပဲအမလီဒီပင်ကြီးသိလိုက်တာလှတယ်ဆိုတာလိုပဲ အခင်းကလှတဲ့အတန်ကကောင်းတဲ့အနံလေးကမွေးတဲ့ဘာညာဆိုနေရင်အဲ့ဒါတွေကဘာပါတဲ့လဲတဏ္ဏဒီအသီးတွေကိုကြိုက်တဲ့ပုဂ္ဂိုလ်တွေကနောက်တာပံကောင်းကောင်းကြီးပြီးအောင်တို့တော့စိုက်လိုက်အောင်မဲတဲ့စေရနာတွေထခါထခါသင်္ခါရတွေထခါထခါဟုတ်လားဒီတော့ပရိသတ်ကြီးနားလည်ပြီးစေရနာမျိုးစေ့တဏ္ဏမြေကြီးပြီးတော့ အဝိဇ္ဇာရေလောင်းတာစေရနာမျိုးစေ့ကိုတဏ္ဏမြေကြီးပေါ်မှာကျဲပြီးတော့အဝိဇ္ဇာဆိုတဲ့ရေတွေလောင်းလိုက်တဲ့အခါကျတော့တစ်အစို့အညောင်းကလေးအပေါ်မှာတက်တယ်နှစ်အောင်မြေထဲမှာအမြစ်တွေတယ်ဘဝတစ်ခုမှာခန္ဓာအသစ်ဖြစ်ဆိုတာနဲ့တပြိုင်နက်တည်း ဘဝအသစ်မှာခန္ဓာအသစ်တစ်ခုဖြစ်ပြီးနှစ်တပြိုင်နက်တည်းအဲ့ဒီဖြစ်တဲ့ဘဝလေးကိုဖမ်းပြီးတော့တွေ့ထားတယ်မလွတ်တော့အမြစ်တွေ့သွားတာဟုတ်လားရောက်တဲ့ဘဝလေးဖမ်းပြီးတော့တွေ့ထားလိုက်တယ်ရောက်ရဘဝကိုလွတ်ကိုမလွတ်နိုင်အောင်ဖြစ်နေတာပါတယ်လေအမြစ်တွေ့သွားတာမျိုးစေ့တဲ့မှာအပင်မရှိဘူး အပင်ထဲမှာမျိုးစေ့မရှိဘူးမျိုးစေ့ကအပင်ဖြစ်လာတာတော့မှန်ပါ၏သို့သော
အဲ့ဒီအပင်တဲကိုဟိုမျိုးစေဟောင်းကဝင်ပြီးတော့လိုက်သွားသလားမလိုက်သွားဘူးဒါဖြင့်ဒီမျိုးစေလေးမပြတ်သေးနဲ့အမြစ်ထဲမှာအောင့်ပြီးတော့ကြံရစ်သေးသလားမကြံရစ်ဘူးအပင်ဖြစ်တာကလဲသေးကြတယ်မျိုးစေပြည့်စည်သွားတာလဲသေးကြတယ်အဲ့ဒါပဲဟိုဘက်တိုင်းပြည်ကလူတွေကကိုယ်တော်ဗုဒ္ဓကဟောတဲ့ယုတ်တရားအနိစ္စဝေဒနာအနိစ္စသင်ညာအနိစ္စသင်္ခါရအနိစ္စဝိညာဉ်အနိစ္စခန္ဓာ၅ပါးသည်အနိစ္စပြည့်စည်တယ်လို့ဗုဒ္ဓဟောတယ်မို့လားဟုတ်ပါတယ်ဗုဒ္ဓကခန္ဓာ၅ပါးပြည့်သွားတယ်လို့ဟောပါတယ်ပြည့်သွားတဲ့ခန္ဓာနောက်တစ်ခါဘယ်လိုလုပ်ဖြစ်မလဲတဲ့ပြည့်ပြီပြီဆိုရင်တော့ဘာကပြန်ဖြစ်တယ်လေတဲ့သူတို့ကဒီလိုပြောတယ်မျိုးစစ်လေးပြက်သွားတာသိကြတယ်မဟုတ်လားဟောပင်ဘယ်လိုလုပ်ဖြစ်လာမျိုးစစ်လေးပြည့်စည်သွားတာတော့သိကြတယ်မဟုတ်လားမျိုးစစ်မပြက်ဘဲနဲ့ဟောပင်ထဲကိုဝင်ပြီးလိုက်မသွားဘူးနော်မျိုးစစ်ကမြေထဲမှာပြက်သွားတယ်အပင်ကတော့ဖြစ်ပါဘုန်းတော်ရဲ့သင်္ခါရခန္ဓာ၌ပါဝင်၍နေသောသင်္ခါရခန္ဓာ၌ပါဝင်၍နေသောအဝိဇ္ဇာတဏ္ဏစေတနာဆိုတဲ့ဒီတရား၃ပါးသည်အနိစ္စရောက်ထာတော့မှန်၏ဟုတ်လားအဝိဇ္ဇာသည်သင်္ခါရခန္ဓာမှာပါတယ်တဏ္ဏလည်းသင်္ခါရခန္ဓာမှာပါတယ်ပြီးတော့စေတနာလဲသင်္ခါရခန္ဓာလောဘစေတသိက်မောဟစေတသိက်စေတနာဆိုတဲ့စေတသိက်ဒီသင်္ခါရခန္ဓာ၌အကျုံးဝင်လို့ခန္ဓာ၅ပါးအနိစ္စရောက်တော့သူတို့လည်းပဲအနိစ္စရောက်ပါ၏သို့သောမျိုးစေ့သည်မြင်းနဲ့ရှင်နဲ့ပေါင်းပြီးတော့အပင်ဖြစ်အပင်ဖြစ်ပြီးတော့မျိုးစေ့ကလေးပြက်သလိုပါပဲဒီအဝိဇ္ဇာတဏ္ဏကံကလည်းပဲခန္ဓာအသစ်ကိုဖြစ်လဲဖြစ်စီပါတယ်သူတို့လည်းပဲအနိစ္စရောက်ပါတယ်မျိုးစေ့အပင်နဲ့ဝင်ပြီးတော့လိုင်းမသွားသလိုမျိုးစေ့ဒီအပင်နဲ့ကိုဝင်ပြီးတော့လိုင်းမသွားသလိုဟောဒီခန္ဓာကြီးပြစ်ပြီးတဲ့အခါခန္ဓာတဲကတစုံတစ်ခုသောအရာဝတ္ထုအမာခံတရားလေးဟာမပြတ်ဖဲနဲ့ကိုယ်တည်းကတဏှာရကဖောက်ထွက်သွားပြီးတော့ဟိုဘက်ခန္ဓာတစ်ခုတည်းကိုပြေးဝင်သွားတယ်ဆိုတာမျိုးသည်ဗုဒ္ဓတရားတော်အရမရှိပါဘူးသဘောပေါက်လားအစင်းမြင့်နေဆိုရင်ဘုရားတို့ပြိသပောင်းသူတော်ကောင်းတို့လည်းပဲမြင့်တက်သွားပြီလို့သာမှတ်ပါဟုတ်လားအနတ္တတရားကိုသဘောပေါက်စေချင်ပါတယ်အဘိဓမ္မာအနတ္တလို့ဘုန်းကြီးတို့ဒီမှာဟောပြီးသွားပါပြီ။တဏှာမှာ၅ပါးစာအုပ်မှာဖတ်ကြည့်ရင်တွေ့မှာ။ဒီကိုကြီးပြည့်ပြီးရင်ဒီကိုရိကမပြည့်ပဲအတ္တဘောမဟုတ်ဝိညာဉ်ဘောမဟုတ်ဆိုဘောမဟုတ်အာတမဘောမဟုတ်ရူဟဲခေါ်ကျင်တာခေါ်အဲ့ဒီအယဝတ္တုအမာခံလေးတစ်ခုကဘယ်တော့မှမပြည့်ပဲနဲ့ဒီကိုရဲကကိုယ်ကြီးပြစ်တဲ့အခါမှာကိုယ်ရဲကထွက်ပြီးတော့နောက်တကူရဲကိုပြေးဝင်တယ်။နောက်တကူပြေးရင်အဲ့ဒီတဲကထွက်ပြီးတော့နောက်တကူရဲကိုပြေးဝင်တယ်။ဒါမျိုးဘုန်းကြီးတို့ပရိသတ်လက်ခံမိရင်အဲ့ဒါပါလေအတ္တဝါဒလို့ခေါ်ပါတယ်။နော်။အဲ့ဒီအတ္တဒိဋ္ဌိပေါ်မှာနောက်နှန်းကသတ္တတ္တရီဥစ္စီရာတွေအများကြီးပါသွားလိမ့်မယ်။ဘုဒ္ဓဒေသနာတော်ကမျိုးစေ့သည်အပင်နဲ့ဝင်မသွားသလိုပဲဒီစေရနာသည်ဘာဖြစ်လဲဟိုဘဝကိုမပြည့်ဖက်နဲ့ဒီတိုင်းကူးပြီးတော့ဝင်သွားတာမဟုတ်ဘူးတဲ့စေရနာသည်အနိစ္စတော့ရောက်တဲ့သို့တော့ခန္ဓာဆိုတဲ့အပင်ကိုတော့ပေါက်စေပါသေးတယ်မျိုးစေ့သည်ပြတ်ပါတဲ့သို့တော့အပင်တော့ပေါက်စေပါသေးတယ်ဒီသဘောမျိုးပါဟုတ်လားမျိုးစေ့တည်းမှာခွဲ၍ရှာအပင်မရသလိုစေရနာရဲမှာထုချီ၍ရှာဘဝသစ်အတွက်စုဆောင်းပြီးတဲ့ခန္ဓာသစ် အစင်းတဲ့အနေထားရှိမနေသေးပါဘူးမျိုးနဲ့မျိုးနဲ့ရင်းနဲ့ပေါင်းပြီးမှအညောင်းကလေးထွက်တယ်လို့ပဲစေရနာစီအဝိဇ္ဇာတဏ္ဍာနဲ့ပေါင်းပြီးတဲ့အခါကျတော့မှခန္ဓာကိုဖြစ်စေပါတယ်တဲ့ဟုတ်လားဘုရားတို့ပရိသတ်ကြီးမမဒိဋ္ဌိဘာပြောနေတာလဲဗမ္မာဒိဋ္ဌိမှန်တဲ့အမြင်အဝိဇ္ဇာတဏ္ဍာကံဒီအကြောင်းမျိုးစေ့ရမြေရရေရဒီသုံးခုကအကြောင်းအပင်ကအကျိုးထုံဤသူဇာထောဥပမာတိုင်းမှာအဝိဇ္ဇာတဏ္ဍာကံကအကြောင်းခန္ဓာကအကျိုးအဲ့ဒီခန္ဓာမှာနောက်တာကအဝိဇ္ဇာတဏ္ဍာကံဒီဓမ္မကြီးစုဆောင်းတော့ဒေါ်အဝိဇ္ဇာတဏ္ဍာကံကအကြောင်းအသည့်ဖြစ်ပြီးတော့နောက်တာကခန္ဓာအသည့်သည်အကျိုးလို့ဒီလိုလဲပြီးတော့သွားတာမျိုးကနေအပင်အပင်ကနေအသည့်အသည့်ကနေမျိုးဆိုတာလိုပဲအဝိဇ္ဇာတဏ္ဍာကံကနေခန္ဓာခန္ဓာကနေအဝိဇ္ဇာတဏ္ဍာကံအဝိဇ္ဇာတဏ္ဍာကံကနေခန္ဓာခန္ဓာကလည်းအဝိဇ္ဇာတဏ္ဍကံလို့ဒီလိုလဲပြီးတော့သွားတာကိုတံတရာဆက်လဲသည်လို့ဒီလိုခေါ်ပါတယ်ဟုတ်လားဒီလိုဘုန်းကြီးတို့ပရိသတ်များကမျိုးစေထဲမှာအပင်မရှိသလိုပဲစေရနာထဲမှာဘဝသေးအတွက်ခန္ဓာသေးကိုစူပြီးဆုံးပြီးသာရှိမနေဘူးလို့မှတ်လိုက်ပါဟောပင်တဲ့ကိုမျိုးစီဝင်ပြီးတော့လိုက်မသွားသလိုမျိုးစီလေးစီအပင်တဲ့ကိုဝင်ပြီးတော့လိုက်မသွားသလိုပဲဒီဘဝကစေရနာသည်ဟောပဲဘဝကိုဒီတိုင်းကြီးကူးပြီးတော့ပြောင်းသွားတာမဟုတ်ဘူးဆိုတာကိုလည်းပဲသဘောပေါက်တာပါနော်ဒီကအဝိဇ္ဇာတဏ္ဍာကံသည်အကြောင်းအနေနဲ့ပြီးတော့ဟောမှာပြတဲ့ခန္ဓာသည်အကျိုးပါကျုံမြည်ရီတို့ကအကြောင်းဖြစ်ပြီးတော့အညောင်းလေးကအကျိုးဖြည့်ရသလိုပါပဲအဲဒီလိုသဘောတရားမျိုးကိုပရိသတ်ပိုင်မယ်လက်ခံနိုင်မယ်ဆိုလို့ရှိရင်ဒီခန္ဓာထဲမှာမပြတ်သောဝိညာဉ်ကလေးစိုးလေးအတ္တလေးဟာဟောဘဝသက်ခန္ဓာသက်တစ်ခုတည်းကိုပြည်ဝင်သွားတဲ့ဆိုရဲအယူဆမျိုးကိုဘုရားတို့ပရိသတ်ကပယ်ပြီးသားဖြစ်ပါလိမ့်မယ်အမြင့်ထဲမှာမျိုးစေကလေးအောင်းပြီးတော့မကြံရဘူးဆိုတဲ့အယူအဆကိုသဘောကျသလိုပဲဒီခန္ဓာထဲမှာမပြတ်တော့အရာဝတ္ထုတစ်စုံတစ်ခုကျန်နေခဲ့တယ်ဆိုတာကိုမရှိဘူးဆိုတာကိုလက်ခံနိုင်ရင်ပရိသတ်မှာသတ္တဒိဋ္ဌိကင်းပါတယ်ဟုတ်လားဒီခန္ဓာထဲကဝိညာဉ်လေးဒီဟိုဘက်ခန္ဓာထဲကိုဒီတိုင်းကြီးကူးဝင်သွားတယ်ဆိုတာကိုလက်မခံရင်လည်းပဲသတ္တဒိဋ္ဌိကင်းပါတယ်ဘုရားပရိသတ်ဘာသူတော်ကောင်းတို့တဏ္မာဒိဋ္ဌိပိုင်းမှာအခြေခံကဒီအချက်ဖြစ်ပါတယ်ဒီတော့ဘဝသည်ဘသူသွားသလဲဒီကိုယ်လေးကအကုန်လုံးခန္ဓာတွေပြစ်ပါလျင်းနဲ့ဘဝသည်ဘသူသွားသလဲဆိုဘဝသည်ကိုသွားတဲ့တတဝါတယောက်ဟာရှိကိုမရှိဘူးမျိုးမြည်ကြီးအကြောင်းတွေဟာမပြတ်တရဆက်ကြီးတခါတည်းရေလည်းပဲအဆက်မပြတ်မိကလည်းဩဇာတတ္တိကလည်းမပြတ်တရဆက်ဖြစ်နေသလိုပဲအဲ့ဒီတည်းမှာမျိုးဓာတ်ကလည်းပဲမပြတ်မစည်းပဲနဲ့မှီ၍တည်၍နေသလိုပါပဲအဝိဇ္ဇာတိတဏ္ဍာတိကမရက်မနာကြီးဖြစ်နေတော့စေရနာဆိုတဲ့ဘီဇဓာတ်စေတနာဆိုတဲ့ဘီဇဓာတ်တွေကလည်းပဲဇက်တိုက်ကြီးတဲ့ရင်စည်းသလိုဘုရားတို့ပရိသတ်ရဲ့တန်တန်မှာမရမနာကြီးဖြစ်နေကြပါလေ။ရေကြီးတစ်ခုကိုကြည့်လိုက်ပါ။ကြည့်လိုက်ရင်တော့အမလီရေဒီဟာဒုနဲ့ဒယ်နဲ့လို့ထင်လိုက်မယ်။သေချာစဉ်းစားရင်ကောင်းငင်ကမိုးဟာတပေါက်ချင်းတပေါက်ချင်းအမှုံလေးတွေအမှုံလေးတွေရွာချတာ။တမှုံစီရွာချတဲ့မိုးရေကလေးတွေဟာအမှုံလေးတွေစုဆောင်းတော့ရေစီးကြောင်လေးသေးသေးလေးရဒီစည်းကြောင်သေးသေးလေးတွေကိုဇက်တိုက်ပေါင်းပြီးစည်းသွားတော့ချောင်းကလေးသေးသေးတစ်ခုဖြစ်လာ။ချောင်းကလေးသေးသေးလေးတစ်ခုကနေချောင်းကြီးကြီးကြီးဖြစ်လာ။အဲ့ဒီချောင်းကြီးချောင်းကြီးဇက်တိုက်ပေါင်းတော့ဘာဖြစ်လဲ။မြေကြီးဖြစ်သွားတာ။လှမ်းကြည့်တော့ဟာမြေကြီးစီးနေတယ်ဆိုဒါရင်ရနေတဲ့မိုးရေပေါက်ကလေးတွေကိုလှမ်းပြီးတော့မမြင်တော့ ဟောမမာလဲအီယဝရီမြစ်ကြီးပါဒီလောက်နေရသွားတယ်အီယဝရီမြစ်ဘယ်လိုဖြစ်လာတယ်လဲကောင်းငင်ကရွာတဲ့မိုးရေပေါက်လေးတပေါက်ချင်းကိုမြင်အောင်ကြည့်ဖို့လိုတယ်ကောင်းငင်ကကြံ့လာတဲ့မိုးရေပေါက်လေးတွေကိုတပေါက်ချင်းတပေါက်ချင်းတစ်ချမ်းစီကြံ့လာတာကိုမြင်အောင်ကြည့်ဖို့လိုပါတယ်ဟုတ်လားအဲ့တော့စေတနာကတစ်လုံးလေးမှမဟုတ်ပဲရှိကစေရဏနဲ့နောက်ကစေရဏအဲ့ဒီစေရဏနောက်ကနောက်ကစေရဏအနောက်ကနောက်ကစေရဏတွေဇက်တက်ဇက်တက်မြစ်တဲမှာရေတွေရှိကရေကိုနောက်ကတွန်းအဲ့ဒီရေကိုနောက်ကဆက်တွန်းအဲ့ဒီရေကိုနောက်ကဆက်တွန်းအစင်းစင်ရေတွေဟာတွန်းပြီးတော့သွားနေသလိုပဲအဝိဇ္ဇာအရှိန်အဟုန်ဒီတဏ္ဏအရှိန်အဟုန်ဒီစေရဏအရှိန်အဟုန်ဒီဟာတစ်ခုနဲ့ခုတစ်ခါတည်းအာရိဖြီးပြီးတော့တွန်းပြီးတော့မယမနာသွားနေတယ်ဆိုတဲ့စက်ကြီးကိုဘုရားပရိသတ်မြင်အောင်ကြည့်ဖို့လိုပါတယ်တလုံးထဲမှာကြည့်နေမယ်ဆိုရင်တော့ခုနကအတ္တဒိဋ္ဌိတွေကိုရောက်သွားစရာအကြောင်းရှိတယ်ဟုတ်လားအေယဝရီမြင့်ကြီးကိုစိုက်ကြည့်နေရင်ဘုရားပရိသတ်ကြီးအလုံးလိုက်ကြည့်မြင်ရသလိုပါပဲစေတနာလေးကိုတလုံးနဲ့ကွက်ကြည့်နေရင်အဲ့ဒါဒိဋ္ဌိဖြစ်မှာသူပဲလျှောက်ပြောင်းနေတယ်လို့ထင်သွားမှာကိုဟုတ်လားအဲ့လိုမဟုတ်ရပါဘူးဣရဝတိမိကြီးပဲကလားချောင်းပေါင်းများစွာကလားချောင်းဒီချောင်းဒီများစွာပဲကလားမြောင်းဒီများစွာကလားမြောင်းလေးတွေမြောင်းလေးတွေပဲကလားရေစီးချောင်းလေးတွေကလားရေစီးချောင်းလေးတွေပဲကလားမိုးရေပေါက်လေးတွေတပေါက်စီတပေါက်စီပေါင်းထားတာစေရဏတွေကအများကြီးနေစဉ်များစဉ်မယမနာဇက်တဲ့ကြီးမိုးရွာသလိုတဖွာဘာဘုရားတို့ပရိသတ်ရဲ့တဏ္ဍာမှာကျွမ်းနေတယ်ဆိုတာကိုကြည်နိုင်တဲ့ဉာဏ်မျိုးမြင်နိုင်တဲ့ဉာဏ်မျိုးကိုရရရင်ဘုရားတို့ပရိသတ်မှာ clear vision အမြင်ရှင်းသွားတယ်အဲ့ဒါသမ္မာဒိဋ္ဌိတဲ့ဟုတ်လားပြီးဖို့ရန်ပရိသတ်လွယ်တော့မလွယ်ဘူးနော်အလွန်နူးညံ့ခက်ခဲသိမ်မွေးတဲ့သစ္စာတရားကိုဘုန်းကြီးတို့ပြောထားတယ် subtle truth ဟုတ်လားသစ္စာတရားဒီသဘောဝတ္တကိုမြင်အောင်ကြည့်နေတဲ့လမ်းစဉ်ဟာဘုန်းကြီးတို့သဗ္ဗညုဗုဒ္ဓရဲ့လမ်းစဉ်ပါပဲတဲ့နော်ခုပြောတဲ့သဘောတွေကိုမြင်အောင်ကြည့်တာဘယ်လမ်းစဉ်နဲ့ကြည့်မလဲဗုဒ္ဓလမ်းစဉ်မှတဝတခြားလမ်းစဉ်မရှိပါဘူးတခြားလမ်းစဉ်မရှိပါဘူးဒါင်ဒီတော့တဏ္ဍလောကကြီးကိုဘယ်သူတိဆောက်ပေးတယ်လဲဆိုရင်အဝိဇ္ဇာရဲ့တဏှာရဲ့ကံရဲ့တိဆောက်ပြီးတယ်အဲ့ဒီသတ္တလောကကြီးကဘာသူထိန်သိမ်းထားသလဲဘာသူထိန်ထားသလဲဆိုရင်ထိန်သိမ်းထားတဲ့မိန်သိန်းနာကိုရှားကြည့်ကံရဲ့စိတ်ရဲ့ဥတုရဲ့အာဟာရရဲ့ဘယ်နှမျိုးရဲ့